မြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးများအထူးထိမ်းမြှင့်ဆိုင်ရာဥပဒေကြမ်းမှာမြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးတွေကိုဘာသာခြားနယ်မယူဖို့ဥပဒေအရတားမြစ်ထားချက်မပါဝင်တာကြောင့်လူအခွင့်အရေးချိုးဖောက်မှုမရှိဘူးလို့အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ကပြောလိုက်ပါတယ်။တခြားဘာသာတွေမှာလက်ထပ်ထိမ်းမြှင့်ဆိုင်ရာဥပဒေတွေနဲ့ဘာသာဝင်အမျိုးသမီးတွေကိုကာကွယ်မှုတွေရှိတယ်လို့မြန များအထူးထိန်းချင်းဆိုင်ရာဥပဒေကြမ်းကိုမနေ့ကပြည်အောင်စုလွတ်တော်မှအတည်ပြုခဲ့ပါတယ်။ဒီလိုအတည်ပြုတာနဲ့ပတ်သက်ပြီးအချို့သောလူအခွင့်အရေးလှုပ်ရှားသူတွေနဲ့အမျိုးသမီးရေးလှုပ်ရှားသူတွေကကန့်ကွက်မှုတွေပြုလုပ်ခဲ့ကြပါတယ်။အမျိုးဘာသာတာဝန်ဆောင်ရှောက်ရေးအဖွဲ့ကတော့အခြားဘာသာဝင်တွေလိုမြန်မာဗုဒ္ဓဘာသာအမျိုးသမီးတွေအပေါ်မှာကာကွယ်ဆောင်ရှောက်တဲ့ဥပဒေမျိုးလိုအပ်ကြောင်းဒီလိုလိုအပ်တဲ့အတွက်ဥပဒေပေါ်ထွက်လာနိုင်ဖို့အတွက်တင်ပြခဲ့တာဖြစ်တယ်လို့အဲ့ဒီအဖွဲ့ကအရှင်တော်ပါကကပြောပါတယ်ဥပဒေအပေါ်မှာဝေဖန်မှုတွေရှိပေမဲ့ဒီဥပဒေမှာဗုဒ္ဓဘာသာဝင်အမျိုးသမီးတွေကိုဘာသာကြားအမျိုးသားတွေကလက်ထပ်ချင်းမပြုရလို့တားမြစ်ထားခြင်းမရှိကြောင်းဥပဒေကိုတေချာနားလည်စွာဖတ်ရှုဖို့လိုအပ်ကြောင်းခုလိုပြောပါတယ
်ဗုဒ္ဓဘာသာအမျိုးသမီးကိုကျန်တဲ့ဘာသာကြားတွေကမယူပါဘူးလို့သတ်မှတ်ထားတာမဟုတ်ဘူးသာသနာ့ဟိန္ဒူပဲဖြစ်ဖြစ်အစ္စလာမ်ပဲဖြစ်ဖြစ်အစ္စလာမ်ကအစ္စလာမ်မျိုးသမီးကိုယူရလူမှန်မှန်ကြအစ္စလာမ်ပဲဖြစ်ရမယ်ဆိုတဲ့ဥပဒေရှိတာကိုသိဘူးလားဟိန္ဒူကိုလိုချင်လို့ရှိရင်ဟိန္ဒူဘာသာဝင်ဖြစ်ရမယ်ဆိုတဲ့ဥပဒေရှိပြီးသားခရိယဘာသာကိုယူမယ်ဆိုရင်ခရိယဘာသာဖြစ်ရမယ်ဆိုတဲ့ဥပဒေရှိတာကိုခရိယဥပဒေမှာရှိတယ်ဆိုတာကိုသိဖို့လိုအပ်တယ်ဗုဒ္ဓဘာသာကိုယူရင်ဗုဒ္ဓဘာသာဖြစ်ရမယ်လို့ဥပဒေတစ်ခုမှမရှိခဲ့ဘူး။အခုပြန်ထမ်းလာဗုဒ္ဓဘာသာဝင်ယူရင်ဗုဒ္ဓဘာသာဖြစ်ရမယ်လို့တော့မပါဘူး
။အမျိုးသမီးရေလှုပ်ရှားသူအခေယာအဖွဲ့ကမှတ်ထားတာကတော့ဒီဥပဒေဟာအမျိုးသမီးတွေအပေါ်မှာအမှန်တကယ်ကာကွယ်မှုမပေးနိုင်ကြောင်းနိုင်ငံရေးလှည့်ကွက်တစ်ခုသာဖြစ်ကြောင်းဥပဒေနဲ့ပတ်သက်ပြီးအခုလိုပြောပါရစေ။
ဖြစ်တယ်တိုက်တယ်ဆိုရင်ဘယ်သူ့ကိုမှပြောတော့မှာမဟုတ်ဘူး။အဲ့ဒါကြီးအမြင်မှအမျိုးသမီးတွေအတွက်ပိုရောအန်တင်နေပြီးရယ်စိတ်ပိတ်လေယူမယ်အဲ့အတွက် violence ဖြစ်လာတယ်ဆိုရင်စိတ်ပြီးခံရတော့မယ်အခြေအနေမှာဖြစ်တယ်ပေါ့နော်။ပြီးတော့အဲ့ဒါကြောင့်မလို့ကောက်ွယ်ပေးတယ်ဆိုတာဘယ်လိုမှမဖြစ်နိုင်ဘူး။ပြီးတော့လို့ရှင်ဒါ discriminatory ဖြစ်တယ်ပေါ့နော်။ပြီးတော့ဘာဖြစ်လဲဆိုတော့အမျိုးသမီးတိုင်းကိုကောက်ွယ်ပေးနေအောင်မဟုတ်ဘူး။မြန်မာပြည်မှာဗုဒ္ဓဘာသာအမျိုးသမီးပဲရှိတာမဟုတ်ဘူး။မြန်မာပြည်မှာဟိုးဘိုးစင်ပါကလေးကဟိုတိုင်းရင်းသားအများကြီးနဲ့နေလာတဲ့ဟာကိုမြန်မာဗုဒ္ဓဘာသာအမျိုးသမီးတွေအတွက်ပဲလုပ်ထားတာကြီး။ဒါကတိုင်းရင်းသားပြည်တော်စုတိုင်းရင်းသားစီးလုံးညီညွတ်ရေးပြည်တော်စုမပြုခွဲရေးဆိုတဲ့ဟာနဲ့ဆန့်ကျင်ပဲဖြစ်နေရပေါ့နော်
။မနေ့ကပြည်တော်စုလွှတ်တော်မှာပြည်တော်စုလွှတ်တော်ဥပဒေချမ်းပူပေါင်းကော်မတီဝင်ဦးစောလာထွန်းကဗုဒ္ဓဘာသာဝင်မိန်းမတွေနဲ့အခြားဘာသာဝင်ယောက်ျားတို့လက်ထက်တဲ့အခါမှာဗုဒ္ဓဘာသာဝင်မိန်းမတွေကိုအကာအကွယ်ပေးနိုင်ဖို့ဒီဥပဒေကိုပြဋ္ဌာန်းတာဖြစ်တာကြောင့်ဥပဒေကိုအတည်ပြုနိုင်ဖို့အတွက်တင်ပြဆွေးနွေးခဲ့ပါတယ်။ချင်းပြည်နယ်ထန်တလန်မဲဆန္ဒနယ်ကပြည်သူလွှတ်တော်ကိုယ်စားလှယ်ဒေါ်စာတလန်းကတော့ဒီဥပဒေဟာဘာသာမတူတိုင်းရင်းသားတွေကိုသွေးခွဲဆက်ဆံတဲ့ဥပဒေဖြစ်တာကြောင့်မပြဋ္ဌာန်းတဲ့ကြောင်ဆွေးနွေးခဲ့ပါတယ်။ဒါပေမဲ့မဲခွဲမှုအရာဥပဒေကိုအတည်ပြုဖို့မဲနိုင်ခဲ့တာကြောင့်ပြည်အောင်စုလွှတ်တော်ကအတည်ပြုလိုက်တာဖြစ်ပါတယ
်။ဒီမှာတော့ဟိုးရင်ကလေးကတော့လက်ထပ်ထင်းရခြင်းဥပဒေကရာရှိပြီးသားပဲ။ဒီမှာတော့လေဒါ human right နဲ့ဆိုင်တဲ့ကိုပိုင်ရွေးချယ်ပိုင်ခွင့်လူတိုင်းမှာရှိရာဖြစ်တဲ့အတွက်ကြောင့်မလို့ဟိုဒီဥပဒေအစ်စ်ကြီးအနေနဲ့တော့လေဒီမှာမလို့ဘူးလို့ထင်တာပါပဲ။လက်နဲ့တယ်ဆိုတာဒီလူငယ်ရောက်ချားမှာဆိုတော့ဒီအစ်စ်ကစိတ်ကိုနဲ့နေတယ်။ကိုယ်ပိုင်အတွေ့အခေါ်နဲ့ကိုယ်ပိုင်ရွေးချယ်ပိုင်ခွင့်ပေါ်မှာပဲမူတည်တယ်။ကိုကျင်းနဲ့လို့ကိုရွေးချယ်လို့ရှင်တော့ကိုပြင်ကိုခံရမှာပဲ။စောစီစီကကိုယ့်ကိုကောင်းစွာဆောက်ရှောက်တန်းပြင်ပေးထားဖို့ပဲလိုတယ်။
အမျိုးသမီးရေးကူညီဆောင်ရွက်ပေးနေတဲ့ဒေါ်ဆွေစင်ထိုက်ကဗုဒ္ဓဘာသာဝင်အမျိုးသမီးများအထူးထိန်းချခြင်းဆိုင်ရာဥပဒေချမ်းနဲ့ပတ်သက်ပြီးအခုလိုမှတ်ချက်ပေးပြောဆိုခဲ့တာပါ။ဒီဥပဒေကိုပြဋ္ဌာန်းခဲ့တာကြောင့်ဗုဒ္ဓဘာသာဝင်အမျိုးသမီးတွေအနေနဲ့ဘာသာခြားတဦးဦးနဲ့လက်ထပ်ပြပါကမိမိဘာသာကိုလွတ်လပ်စွာကိုးကွယ်ခွင့်ရရှိမှာဖြစ်တယ်လို့ကွာချင်းပြည့်စဲခဲ့ပါကလည်းခံစား권နဲ့ကလေးပိုင်ဆိုင်권တွေကိုဥပဒေမှာပါတဲ့အတိုင်းဆုံးဖြတ်ခံစား권ရမှာဖြစ်ပါတယ်။ဥပဒေအရဘာသာခြားအမျိုးသားတဦးဦးကဗုဒ္ဓဘာသာအမျိုးသမီးတဦးကိုဘာသာကိုးကွယ်ခွင့်အပေါ်ကန့်ကွက်ခြင်းတားဆီးခြင်းများလှုပ်ဆောင်ခဲ့ပါကထောင်ဒဏ်ကျခံနိုင်ကြောင်းဥပဒေမှာဖော်ပြပါရှိထားပါတယ်။မျိုးဆောင်ဥပဒေ၄ခုအနက်လူဦးရေတိုးပွားမှုထိန်းချုပ်ရေးဆိုင်ရာဥပဒေကိုပြည်ထောင်စုလွှတ်တော်ကအတည်ပြုခဲ့ပြီးသမရကလက်မှတ်ထိုးကပြဋ္ဌာန်းခဲ့တာကြောင့်နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်တဲ့အဖွဲ့တွေနဲ့ကုလသမဂ္ဂကဝေဖန်မှုတွေရှိခဲ့ပါတယ်။